အလုံးလက်ခံပါဝင်နိုင်မယ်နိုင်ငံရေးအခင်းကျင်းအတွက်နားဖဆူရသူတိုက်တွန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆစ်ဆွေးအလို့ရှိနေတဲ့ရှစ်ဆယ့်မျိုးဆက်ကျောင်းသားတွေကပြည်တွင်းထဲမှာတင်းရှောင်နေနေပဲဒီကနေ့ရက်စွဲအင်ဂျင်နီယာချက်တစ်စုံထုတ်ပြန်လိုက်ပါတယ်ဒီတိုက်တွန်းချက်နဲ့ပတ်သက်ပြီးတာဝန်ခံထုတ်ပြန်သူတွေကရှစ်ဆယ့်မျိုးဆက်ကျောင်းသားကိုဆိုးထွန်းတဲ့
RFA စက်တွေရခဲ့ပြီးသူတို့ရဲ့သဘောထားတွေဒီတိုက်တွန်းချက်ထုတ်ပြန်ရတဲ့ရည်ရွယ်ချက်တွေကိုမေးမြန်းခွင့်ရလိုက်ပါတယ်ဆေးဆိုးရကိုဘာတွေဆောင်ရွက်ဖို့တိုက်တွန်းလိုက်တယ်လဲဘာကြောင့်ဒီလိုတိုက်တွန်းရသလဲဆိုတာကိုဆိုးထွန်းကအခုလိုစပြောပါတယ်
ဒီနေ့အချိန်ဟာမြန်မာနိုင်ငံရဲ့ဒီနာကတ်နိုင်ငံကြီးမှာအရေးကြီးဆုံးအခြေရောက်နေပေါ့ဗျာနားဖလည်းဒီ2016ရွေးကောက်ပွဲကိုအား
သူတို့သာလျင်အခုလိုတိုက်တွန်းတာမဟုတ်ပဲမြန်မာနိုင်ငံမှာအရေးပါတဲ့အခြားတိုင်းရင်းသားအဖွဲ့တွေနိုင်ငံရေးပါတီတွေကလည်းအလားတူတိုက်တွန်းတာမျိုးတွေရှိတဲ့အတွက်ဆယ်စိုးရရဲ့ဖွဲ့စည်းပုံပြန်လည်သုံးသပ်ပြင်ဆင်ရေးဟာပြည်သူတွေရဲ့ဘုံကျိုးလူကိစ္စဖြစ်နေပါတယ်လို့ကိုစိုးထွန်းကဆိုပါတယ်
ကျွန်တော်တို့တိကျရတဲ့အရင်ကရေးဖွဲ့စည်းတွေကလည်းဒါပြောတာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သုံးသပ်ဖို့လိုလာပြီဆိုတဲ့အကြောင်းလေးအမနေ့ကပဲသူတို့ဒီဆိုင်တို့ရဟိုသူမိသားရပ်ခံပန်းချလိုက်တယ်ဒီပြည်ညနဲ့အင်းမြရေးတဲ့ကိုဝိုင်းဝန်းပါဝင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ဒါဆိုင်တို့ရလက်ခံလိုက်တဲ့ပေါ့လေအဲ့တော့ဒီဆိုင်တို့ရလက်ခံလိုက်တဲ့ပုံမှာလည်းဒီပြည်ညကလည်းဒါသူတို့အနေနဲ့ဆွေးနွေးဖို့အသင့်ရှိကြောင်းပြောတယ်ဒါပေမဲ့သူတို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုသုံးသပ်ဖို့လိုတယ်ဆိုတဲ့အကြောင်းလေးပြောလာပြီအဲ့တော့ဒီအားလုံးရဲ့သုံးမှတ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သုံးသပ်ဖို့လိုတယ်အဲကျွန်တော်ဒီတိုင်းရင်းသားတွေရဲ့ဖွင့်ရေးတွေကြိုးစည်းပွားတွေတန်းတူညီညွတ်ရေးတွေရတယ်အရေးပါတယ်အဲဒါကြောင့်တိုင်းရင်းသားတွေကလည်းအခုဒါပြောလာတယ်ရွေးကောက်ပွဲနိုင်ရပါတီဖြစ်တဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းမျိုးသားပြန်လည်ပြည်ညာရေးအတွက်နိုင်ငံချင်းသားအလုံးထုတ်ပေးပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်သုံးသပ်ဖို့ဆိုတဲ့ကိစ္စအဲ့လိုကိစ္စတွေမလုပ်ဘူးဆိုရင်တော့ကျွန်တော်တို့2010ရဲ့ကိစ္စကိုသူတို့စဉ်းစားမဟုတ်ဘူးဆိုတဲ့ကိစ္စကိုပြောလာတယ်အဲလားသူ SSC ကျမ်းပီတမလို့ရတယ်ပြင်ညာချက်ထုတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သုံးသပ်ဖို့ဆိုပြီးတော့ပြောလာကြတယ်အဲ့တော့ဒါဒီတိုင်းလားစီလုံးညီညွတ်ရေးဆိုတာနားပါဆိုရလဲကြွေးကြော်နေတဲ့ဒုတောင်ရေးသုံးပါမှာပါလိုက်ရ။ဟုတ်တိုင်းလားစီလုံးညီညွတ်ရေးကိုအခုမဆူခွဲနေခြင်းရင်တကယ်အေးနဲ့ဖြာပြီးစဉ်းစားသုံးသပ်မယ်ကိစ္စဖြစ်လာတယ်။အဲ့တော့အားလုံးရဲ့သုံးမှတ်ဟာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သုံးသပ်ရေးဖြစ်နေတယ
်။အဲ့ဒီအပြင်နိုင်ငံတကာကလည်းသဘောထားတစ်ခုတည်းပါပဲလို့သူကပြောပါတယ
်။ပြောနိုင်ငံတကာကလည်းဝိုင်းဝန်းပြောဆိုနေတာကတော့အားလုံးပါဝင်လက်ခံနိုင်ပြီဆိုပြီးတော့ပြောနေတယ်ဒီအာဆီယံပါဝင်၊အရုပ်အိန္ဒိယ၊ကုလသမဂ္ဂကလည်းပြောနေတယ်ပေါ့။အဲ့တော့အဲ့ဒီအရေးကြီးတဲ့အားလုံးသုံးမှတ်ကိုကျွန်တော်တို့အဖို့အတွက်ကိုဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သုံးသပ်ရေးအရေးကြီးကြောင်းကျွန်တော်တို့အလေးနဲ့ထားပြီးပြောရင်းဖြစ်ပါတယ
်ဒီလိုအခြေအနေမှာ88မျိုးဆက်ចောင်းသားတွေ2000မျိုးဆက်ចောင်းသားတွေဟာပြည်သူတွေရဲ့ဒုက္ခနဲ့အတူမျှဝေခံစားပြီးငြိမ်းချမ်းသာယာမဲ့လူပေါင်းတစ်ခုရဖို့ကြိုးစားနေပါတယ်လို့ကိုစိုးထွန်းကပြောပါတယ
်ကျွန်တော်တို့88မျိုးဆက်ចောင်းသားတွေကတော့အခုအချိန်မှာကျွန်တော်တို့ပြည်သူတွေနဲ့အတူဒုက္ခတွေကိုငတ်ခံစားပြီးတော့ပြည်သူအကျိုးစီးပွားတွေကိုအောင်ရက်ကိုကျွမ်းကုန်စူးစမ်းနေကြပါတယ်ပြည်သူတွေရဲ့ငြိမ်းချမ်းမှုလွတ်လပ်မှုတရားမျှတမှုတွေဆိုကျွန်တော်တို့စူးစမ်းနေတယ်အခုဆို2000မျိုးဆက်လူငယ်လေးတွေပါကျွန်တော်တို့ဒါဝေးလံနဲ့ခေါင်းတီးတဲ့ထောင်းနေဒီမှာအကျမကြီးအေးဒီစိုးဝမှုတန်းတွေရာသီဥစိုးဝမှုတန်းတွေကြံ့ကြံ့ခံတွန်းလှန်နေကြတယ
်အချုပ်အနေနဲ့ကိုစိုးထွန်းကကျောင်းသားပြည်သူရဟန်းရှင်လူတချို့ကဒီမိုကရေစီရဖို့ဒုက္ခခံကြိုးပမ်းနေကြတာကိုပြည်သူတွေအနေနဲ့ဆက်လက်ကြံ့ကြံ့ခံရပ်တည်ပြီးကိုလိုချင်တဲ့အစိုးရတရားရဖို့ကိုအခွင့်အရေးတွေကိုကိုပြန်ရဖို့ဝိုင်းဝန်းလက်တွဲပါဝင်ကြပါလို့အခုလိုတိုက်တွန်းပြောဆိုသွားပါတယ
်ကျွန်တော်တို့ပြည်သူတွေကိုအလေးနဲ့ထားပြီးပြောလိုတာကတော့ပြည်သူတွေဟာတရားနဲ့မတရားဓမ္မနဲ့အာဓမ္မကိုခွဲခြားသိမြင်ကြပါပြီအဲ့တော့ကျွန်တော်တို့ဒီတရားဘက်ကဆောင်ရွက်နေကြတယ်ကျွန်တော်တို့88မျိုးဆက်ចောင်းသားတွေအပါအဝင်ဒီ NLD ဖွဲ့ဝင်တွေတိုင်းသာကောင်းဆောင်တွေဆရာတော်တန်ခါတော်တွေဒီလရှင်တွေကိုအခုကြည့်စင်မဆင်းရခံပြီးတော့အခုဆိုရင်ထောင်နေချင်းချခံပြီးတော့နယ်ဝေးထောင်တွေဒီပို့ခံနေရတယ်။ကျမကြီးစောင့်ရှောက်မှုတွေတို့တော့ညံပြင်းတဲ့နေရာတွေမှာတိုးရတဲ့ယာတို့ရတယ်ခံစားပြီးတော့အစားတောက်ချိုးတဲ့တဲ့တိုင်းနဲ့ပြင်ဆိုင်နေကြတယ်အန်တုဖြတ်တန်းနေကြတယ်။ဒီလိုဖြတ်တန်းနေကြတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေအနေနဲ့အခုတွေ့ကြုံရတဲ့ဒုက္ခတွေကိုကြံ့ကြံ့ခံပြီးတော့ဓမ္မဘက်ကရဲဝံရက်တည်ကြဖို့ကျွန်တော်တို့အလေးနဲ့ထားပြောချင်တယ်။နောက်ပြီးအခုပြောချင်တာနာမည်ပြောနောက်တန်းနိုင်ငံရေးအဲ့ကမြန်မာပြည်ကျောက်ပြောမှုတွေချင်းနဲ့ top quality လာမသိဘူးပေါ့လေအဲ့ဒီပုံကိုပြောတာတော့နိုင်ငံတစ်နိုင်ငံမှာဒီအဲ့ဒီပြည်သူနဲ့အဲ့ဒီလူမျိုးနဲ့ထိုက်တန်တဲ့အစိုးရပဲတည်နေတယ်လို့ပြောမှုတယ်ပေါ့ဗျာအဲ့တော့သူပြောတဲ့သဘောရတော့ဗျာအဲ့ဒီပြည်သူတွေကဒီငြိမ်းချမ်းနေငုံခံနေမယ်ပြည်သူတွေကလုံးဝဒီကြောက်နေမယ်ဘာမှမထောက်ချောင်းမလုပ်ကြဘူးကိုယ်ဖွင့်ယူကိုယ်မကြိုးပမ်းကြဘူးဆိုရင်အာဏာရှင်အစိုးရတည်နေမယ်စီမံခန့်ခွဲမှုညံပြင်းတဲ့အစိုးရဆဆတဲ့အစိုးရတွေပဲတည်နေနေလိမ့်မယ်လို့ဒါသူကဆိုလိုရင်းဖြစ်တယ်အဲ့ဒီတော့ဒါလူတိုင်းဟာကျွန်တော်တို့ယူဖွင့်တဲ့ထိုက်တန်တယ်လို့ကျွန်တော်တို့မြင်တယ်ဒီမိုကရေစီကြော်လဲဒါကျွန်တော်တို့တတ်တတ်မှတ်မှတ်နဲ့ဘယ်သူမှထိုက်တန်နဲ့ဘယ်သူမှမထိုက်တန်ဘူးဆိုတာမျိုးမရှိဘူးပေါ့လေ
အဲ့ကကျွန်တော်တို့ကြိုးစားဆောင်ရွက်နေကြတယ်ကျွန်တော်တို့ဖန်ပြီးခြင်းနဲ့စနစ်ခုဖြစ်တစ်ခုကိုကျွန်တော်တို့လူမျိုးနဲ့ထိုက်တန်အောင်ကျွန်တော်တို့အားလုံးကစဉ်းစားဆင်းရဲခံပြီးကြိုးစားနေတဲ့အချိန်မှာပြည်သူလူထုကြီးရတယ်ရဲဝန်နဲ့မှန်တရားဘက်ကရက်တည်ပြီးတော့မကြောက်မရွံ့တွေ့ကြုံရတဲ့ဒုက္ခကြီးကျဉ်းခံပြီးတော့ဘဝဝင်လက်တွဲပါဝင်ဆောင်ရွက်ကြဖို့ကျွန်တော်လေးနဲ့ထားပြင်